Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဇွန်လ2ရက်နေ့အင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ Washington DC မြို့တော်ကနေလိုင်းဒိုမီတာ1925ရုကနေတိုက်ရိုက်တင်ဆက်နေပါပြီရှင်။ကျမများသတင်းအောင်ပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားပါမယ်
။ကျမသင်္ကီထိုက်ပါရှင်။ American နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲသဘောတူညီချက်တွေထဲမှာတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးအတွက်ထပ်လောင်းကတိပြုလိုက်သလိုအမေရိကန်ဘက်ကလည်းမြောက်ကိုရီးယားကိုလုံခြုံရေးအာမခံချက်ပေးဖို့ကတိပြုပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်နှစ်ဦးတို့ရဲ့ဆွေးနွေးပွဲအပေါ်မှာတော့ကမ္ဘာခေါင်းဆောင်တွေဘက်ကလည်းကြိုးဆိုလိုက်ကြပါတယ်။ဒီလိုထိပ်တန်းရောက်သတင်းတွေကိုကြားကြရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။အင်္ဂါနေ့ညနေခင်းအတွက်ထိပ်တန်းရောက်သတင်းတွေကတော့တမရထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာပဲသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဘလို့မျှော်လင့်ထားကြပါတယ်လဲဆိုတော့ကို
Really he's got a great personality. He's a, you know, funny guy, he's a very smart guy, he's a great negotiator. He loves his people not that I'm surprised.
တမရထရမ့်ကို VOA သတင်းတောက်တူတွေ့ဆုံမေးမြန်းထားတာပါ။ဒီကြောင့်နဲ့ဒူနာဆင်ရမှာကတော့ American တမရဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံပြီးဒီကနေ့စင်ကာပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအကောင်းဆုံးချက်နဲ့အတူတမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်မြင်မြင်ပြီးဆုံးသွားပြီးရလက်ကောင်းတွေထွက်လာတဲ့အပေါ်မြန်မာနိုင်ငံကကြိုဆိုလိုက်တဲ့အကြောင်းစတဲ့သတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဘက်ကကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရီကဝတ်ကိုထပ်ပြီးအာမခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဘက်ကတော့မြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအာမခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွမ်းဆွယ်မှာတည်တတ်မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသစ်တရက်ထူထောင်ပြီးစစ်အတွင်းပျောက်ဆုံးသွားသူတွေစစ်တုံးပန်းတွေရဲ့ကျဉ်ကျဉ်ရှုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးဖို့အတွက်လည်းသဘောတူခဲ့ကြပါတယ်။နောက်ထပ်စစ်ဆင်ဆင်းရဲမှုတွေလှုပ်ဖို့နှစ်ဖက်တို့ကြိပြုပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার ကင်းစင်ရေးလုပ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်က VOA အတွက်ဆောင်ရွက်ပေးနေတဲ့ Greta Van Sutran ကိုပြောကြားခဲ့ပါတယ်။တောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့တွေဆက်ပြီးတက်ချထားမယ်လို့လည်းသမ္မတက VOA ကိုပြောပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားဘက်ကဒီဇိုင်းမမတ်လွန်လားနေတဲ့အချက်တခုကိုလည်းလိုက်ရောကြောင့်ချညာခဲ့ပါတယ်။ငွေကုန်ကြေးဆာများလာတဲ့စီးရီးလေ့ကျင့်မှုတွေကိုမလုပ်တော့ဘူးလို့သမ္မတထရန့်ကပြောဆိုခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရှိနေသမျှတော့အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုကိုဆက်ပြီးကျင့်သုံးမယ်လို့နောက်ပိုင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသမ္မတကပြောပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ပမာဏနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါသလားလို့သမ္မတထရန့်ကိုမေးမြန်းတာမှာတော့မြောက်ကိုရီးယားမှာနျူကလ িয়ার လက်နက်ပမာဏကြီးကြီးမားမားရှိနေတယ်လို့ဖြေကြားခဲ့ပါတယ်။လူခွင့်ရဲ့ဘိုင်းမှာတော့ဒီကနေ့ဆွေးနွေးမှုမှာအနည်းငယ်ပဲဆွေးနွေးနိုင်ခဲ့ပြီးအနာဂတ်မှာတော့ပိုပြီးတော့ဆွေးနွေးတော့မှာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။မြောက်ကိုရီးယားအလုပ်ကျန်းစခန်းတွေမှာထောင်နဲ့ချီတဲ့လူတွေပြစ်ဒဏ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းကြတာမှာတော့သမ္မတထရန့်ကသူ့အနေနဲ့ဒီလူတွေကိုကူညီခဲ့ပြီလို့ယူဆတဲ့အကြောင်းမြောက်ကိုရီးယားမှာအပြောင်းလဲတွေဖြစ်လာတော့မယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအပေါ်မှာအပြူသဘောဆောင်တဲ့အသုံးနှုန်းမျိုးကိုလည်းအမေရိကန်သမ္မတကထပ်ခါတလဲလဲသုံးနှုန်းပြောဆိုပါတယ်။ဒီကနေ့ထိပ်သီးဆွေးနွေးပွဲအကောင့်ထဲပေါ်ခဲ့တဲ့အတွက်တရုတ်၊ဂျပန်၊တောင်ကိုရီးယားခေါင်းဆောင်တွေရဲ့ကြိုးပမ်းမှုကိုလည်းကျေးဇူးတင်တဲ့အကြောင်းအမေရိကန်သမ္မတကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုတင့်တော်တဲ့တစ်ချိန်မှာအမေရိကန်သမ္မတအင်ဂျူရောကိုဖိတ်ကြားမှာဖြစ်ပြီးသူ့အနေနဲ့လည်းမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်ကိုတွားရောက်ဖို့လမ်းဖွင့်ထားတယ်လို့ပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့စင်ကာပူနိုင်ငံမှာဒီကနေ့ပြုလုပ်တဲ့တမိုင်းဝင်တွေ့ဆုံပွဲမှာတော့ခေါင်းဆောင်နှစ်ဦးပွင်လင်းစွာအမြင်ချင်းပြလဲခဲ့ကြပြီးကိုရီးယားကျွမ်းဆွယ်မှာနျူကလ িয়ার လက်နက်ကင်းစင်ရေးနဲ့ငြိမ်းချမ်းရေးခိုင်မာစေဖို့ကိစ္စအပါအဝင်မြောက်ကိုရီးယားအမေရိကန်ဆက်ဆံရေးစာမျက်နှာသစ်ထူထောင်သွားမယ့်ကိစ္စတွေပါဝင်တယ်လို့ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်အဲ့ဒီညညာချက်ထဲအဓိကပါတဲ့၄ချက်ကတော့ငញ្ញန်းကြီးနဲ့တာဟာဝါပြောရေးအတွက်နှစ်နိုင်ငံပြည်သူတွေရဲ့သဘောဆန္ဒနဲ့အညီအမေရိကန်မြောက်ကိုရီးယားဆက်ဆံရေးစာမျက်နှာအစ်ကိုထူထောင်သွားကြဖို့ကိုရီးယားကျွမ်းဆွေမှာရေရှည်တည်တတ်မဲ့ငញ្ញန်းကြီးကိုတည်ငြိမ်တဲ့အစိုးရဖြစ်လာစေရေးအတွက်အမေရိကန်မြောက်ကိုရီးယားလက်တွဲဆောင်ရွက်သွားရေးတ တောင်မြောက်ကိုရီးယားနယ်စပ်စစ်မဲ့ဇုံပေါင်းမွန်ကျွန်းမှာ AP 29ရက်နေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်အတိုင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုမြောက်ကိုရီးယားဘက်ကဆက်လက်လှုံ့ဆော်သွားရင်းနဲ့ကိုရီးယားစစ်ပွဲအတွင်းတည်ဆုံးပျောက်ဆုံးခဲ့သူတွေရဲ့အကျဉ်းချန်တွေကိုပြန်လည်ရှာဖွေလက်ခံသွားရေးအတွက်အမေရိကန်မြောက်ကိုရီးယားနှစ်နိုင်ငံပူးတွဲလှုံ့ဆော်ရေးကိုသဘောတူညီခဲ့ကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်လွှာခေါင်းဆောင်တွေကအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းပေါ်ကိုအထူးကြံမြောက်ကိုရီးယားနိုင်ငံရောက်လာစီဖို့တန်တမန်ရေးအရာကြိုးပမ်းခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার လောကင်းစင်ရေးနဲ့ငြိမ်းချမ်းရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့သလိုမနေ့ညကအိတ်မပြောခဲ့ဘူးလို့လည်းပြောဆိုလိုက်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးမှုကနေကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုဥတီသွားနိုင်ဖို့မျှော်လင့်တဲ့အကြောင်းလဲတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီကသတင်းထောက်တွေကိုပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့မြောက်ကိုရီးယားအနေနဲ့လမ်းကြောင်းမှအတိုင်းသွားမယ်ဆိုရင်တော့တောက်ပတဲ့အနာဂတ်ကိုရရှိလာမယ်လို့ပြောဆိုပါတယ်။ဂျပန်ကိုရောက်နေတဲ့မလေးရှားဝန်ကြီးချုပ်မဟာသီယာနဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျပန်ဝန်ကြီးချုပ်ကအခုလိုမှတ်ချက်ပေးတာဖြစ်ပါတယ်။နိုင်ပိုင်းအကြံမှထုတ်တဲ့ဂျပန်ရဲ့ကြေညာချက်မှာတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার ကင်းစင်ရေးကိုအပြည့်အဝဖော်ဆောင်မဲ့ဂရီကဝတ်ဟာဆိုရင်ဘက်ဆောင်ဖြည့်ရှင်ရေးအတွက်အပြုသဘောဆောင်တဲ့ပထမဆုံးခြေလှမ်းတစ်ရပ်ဖြစ်တယ်လို့ဝန်ကြီးအာဘေကပြောဆိုခဲ့ပါတယ်။ရုရှားတို့အနေနဲ့ကတော့သဘောတူညီချက်ကိုအကောင့်ထည့်ဖို့တဲ့နေရာမှာကူညီဆောင်ရွက်ဖို့အသင့်ရှိနေပါတယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဆာဂေးရိုက်ကော့ရဲ့ပြောဆိုချက်ကို TASS သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ခဲ့တဲ့အတွက်ဝမ်းသာဝမ်းမြောက်မိတယ်လို့အမေရိကန် NBA ဘတ်စကတ်ဘောအားကစားသမဟောင်းဒန်နစ်ရော့ဒ်မန်ကဒီကနေ့ပြောကြားလိုက်ပါတယ်။နိုင်ငံခြားအဆင်ပြေလာတာကိုသူ့အနေနဲ့လူလားတယ်လို့လူရိုးလှုပ်စင်နီလန်းကနေခွဲထွက်ပြီးလှုပ်ခဲ့တဲ့သမ္မတထရမ့်ကိုလည်းချီးကျူးထိုက်သူအဖြစ်ရော့ဒ်မန်က CNN and သတင်းဌာနကိုပြောကြားခဲ့တာပါ။အသက်58နှစ်အရွယ်မစ္စတာရော့ဒ်မန်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းစီကိုအချိန်ချင်းတွားရောက်လည်ပတ်ခဲ့သူဖြစ်ပါတယ်။ပြီးကြတဲ့နှစ်အတွင်းခေါင်းဆောင်တို့အပြန်အလှန်စကားဆစ်ထိုးနေတာကြောင့်ထိပ်သီးဆွေးနွေးပွဲဖြစ်လာမယ်လို့တောင်သူမထင်ခဲ့ကြောင်းပြောပါတယ်။ရော့ဒ်မန်ဟာ2013ခုနှစ်ကနာမည်ကျော်ဘတ်စကတ်ဘောအားကစားသမားတွေကိုခေါ်ပြီးမြောက်ကိုရီးယားကိုအလည်ပတ်တွားရောက်ခဲ့သလိုရန်ပတ်နိုင်ငံတွေကြားအဆင်ပြေလာအောင်ကြိုးပမ်းတဲ့ရည်ရွယ်ချက်နဲ့တွားရောက်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါလေ။ဘင်္ဂလားဒေ့ရှ်မှာမိုးသည်ချံပြီးမြေပြိုရာကြောင့်သုံးနှစ်အရွယ်ရိုဟင်ဂျာဒုက္ခသည်ယောက်ျားလေးတဦးသေဆုံးခဲ့ရတဲ့အကြောင်းရဲတပ်ဖွဲ့ကတနင်္လာနေ့တုန်းကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရသည့်အတွင်ပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းကတဲအိမ်ပေါ်မှာကလေးငယ်ကအိပ်ပျော်နေတဲ့အချိန်မြေပြိုကျခဲ့တာလို့ဘင်္ဂလားဒေ့ရှ်ရဲတပ်ဖွဲ့အကြီးအကဲအဗ်ဒူခါက AFP သတင်းဌာနကိုပြောပါတယ်။သုံးရကြမိုးရွာခဲ့ပြီးတဲ့နောက်ဖြစ်ခဲ့တာလို့လည်းသူကဆက်ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မိုးရွာသည့်အစပထမဆုံးရွာသွန်းတဲ့မိုးကြောင့်ကုတူပလောင်ဒုက္ခသည်စခန်းကဒုက္ခသည်တွေခိုးလုံရာတဲအိမ်300လောက်ပျက်စီးပြီးဒါဇင်နဲ့ချီတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးထားရကြောင်းလဲကုတူပလောင်ဒုက္ခသည်စခန်းတာဝန်ရှိသူတို့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းကယာယီတဲအိမ်တွေမှာခိုးလုံနေရပြီးဒုက္ခရောက်နေကြတဲ့တိတ်နဲ့ချီတဲ့ရိုဟင်ဂျာတွေအတွက်တော့အခုမုတ်တုံရသည့်ကြောင့်ပို့ပြီးတော့အခက်တွေ့ရနိုင်တယ်လို့လည်းအကူအညီပေးရေးအဖွဲ့အစည်းတွေကသတိပေးနေကြတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေမှာတော့ခမန်းချီ2,000လောက်ကရေကြီးမြေပြိုမှုဒဏ်သင့်နိုင်တဲ့အန္တရာယ်ရှိနေတယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကပြောပါတယ်။ရခိုင်ပြည်နယ်တဲ့အကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကိုပြန်လည်လက်ခံဖို့မြန်မာအစိုးရဘက်ကသဘောတူဆောင်ရွက်နေပေမဲ့လည်းရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အတိအမှတ်မပြုသေးပါဘူးရှင်
။အာဖဂန်နစ္စတန်အစိုးရရဲ့တဖက်သက်အပြစ်ခံရဆဲရေးစာပြီးတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့အင်္ဂါနေ့မှာတော့တာလီဘန်တပုန်တွေကခရိုင်တစ်ခုကိုဝင်ရောက်စီးနင်းပြီးနောက်တစ်ခုကိုပါချင်းချောက်လာနေပါတယ်။ ဖန်ရိုက်ပြည်နယ်မြောက်ပိုင်းကကိုယ်စတန်ကိုဒဗုံဒီကအာယုံမတက်ခင်တိုက်ခိုက်မှုအတွင်းအာဖဂန်တပ်ဖွဲ့ဝင်အနည်းဆုံး12ဦးသေဆုံးပြီး73ဦးဒဏ်ရာရခဲ့ကြောင်းနောက်ပိုင်းမှာအဲ့ဒီခရိုင်ကိုတာလီဘန်တို့ကသိမ်းပိုက်လိုက်ကြောင်းတာဝန်ရှိသူတွေကအတည်ပြုပါတယ်။အရသာတွေထိခိုက်သေဆုံးမှုမရှိစေရအတွက်ကိုယ်စတန်ခရိုင်အတွင်းကနေအာဖဂန်လုံခြုံရေးတပ်ဖွဲ့တွေဆုတ်ခွာခဲ့ကြောင်းလည်းပြည်내အစိုးရပြောခွင့်ရက VOA ကိုပြောပါတယ်။တချိန်တည်းမှာပဲဂါဇနီပြည်နယ်တက်ကမတည်မငြိမ်ဖြစ်နေတဲ့မော်ကာခရိုင်ရဲ့ရဲဌာနချုပ်အနီးမှာတာလီဘန်တပ်ဖွဲ့တွေနဲ့အပြင်းထန်တိုက်ပွဲအတွင်းအာဖဂန်တပ်ဖွဲ့ဝင်တွေပိတ်မိနေကြပါတယ်။လုံညိုရေးတပ်ဖွဲ့ဝင်အနည်းဆုံး6ဦးသေဆုံးကြောင်းတာဝန်ရှိသူတွေကပြောပါတယ
်။အိမ်တွင်းအချမ်းဖက်ခံရသူတွေနဲ့လူဆိုးကိုင်းတွေရဲ့အချမ်းဖက်မှုတန်ခံရသူတွေကိုအမေရိကန်မှာနိုင်ငံရေးခလုံးကွင်ပေးနေတာကိုဖယ်ရှားဖို့အမေရိကန်ရှင်းနေချုပ် Jeff Sessions ကဆောင်ရွက်နေပါတယ်။နိုင်ငံရေးခလုံးကွင်ရဲ့အ내အဓိပ္ပာယ်ဖွင့်ဆိုချက်တွေကိုရှော့ပြစ်လိုက်တာကြောင့်ထောင်နဲ့ချီတဲ့လူတွေအမေရိကန်ပြည်တော်စုကိုတရားဝင်ဝင်ရောက်လာနိုင်မှုအပေါ်အတားအဆီးဖြစ်သွားနိုင်ခြေရှိပါတယ်။နိုင်ငံတစ်ခုအနေနဲ့ရာဇဝတ်မှုတွေကိုထိန်းချုပ်ကန့်ကွက်တာမှချုပ်ယွင်းချက်ရှိနေတာဒါမှမဟုတ်လေလူတစုအနေနဲ့ရာဇဝတ်မှုတွေကျူးလွန်ခံရနိုင်တဲ့အခြေအနေမျိုးလောက်နဲ့တော့နိုင်ငံရေးခလုံးကွင်းတောင်းခံလို့မရနိုင်ဘူးလို့ရှင်းနေချုပ်ကတနင်္လာနေ့တုန်းကပြောဆိုခဲ့တာပါရွှေပြောင်းဝင်ရောက်လာသူတွေကနိုင်ငံရေးခလုံးကွင်းစနစ်အပေါ်အမျက်ထုတ်နေတာကတရားဥပဒေစိုးမိုးရေးကိုထိခိုက်စေတယ်လို့လည်းရှင်းနေချုပ်ကပြောဆိုခဲ့ပါတယ်ရှင်
ရုပ်ဆက်သွယ်ရေးကုမ္ပဏီ CDE ကအမေရိကန်ကုန်သွယ်ရေးစည်းမျဉ်းတွေကိုချိုးဖောက်ခဲ့တဲ့အတွက် CDE ကနေဒေါ်လာတန်း1000တန်းကြီးပေးဆောင်ဖို့ဆက်ရှိနေပြီးဒေါ်လာတန်း400အာမခံထားဖို့သဘောတူတာကြောင့်အမေရိကန်ပြည်ထောင်စုကပြောပါတယ်။သမ္မတထရန့်ရဲ့ညွှန်ကြားချက်တွေအတိုင်း CDE ကုမ္ပဏီနဲ့ညှိနှိုင်းသဘောတူညီမှုလုပ်ပြီးနောက်အမေရိကန်ကုသရေးဝယ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့ CDE ကုမ္ပဏီကိုစီးပွားရေးပြန်လည်လုပ်ကိုင်ခွင့်ပေးလိုက်တာဖြစ်ပါတယ်။ CDE ကုမ္ပဏီဟာမြောက်ကိုရီးယား၊အီရန်နိုင်ငံတွေနဲ့ကုန်သွယ်တားမြစ်ချက်ကိုချိုးဖောက်ခဲ့တာပ
ါ။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြခဲ့တာပါ။ VOA ကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုကသာမကဘဲ VOA Internet ဆက်မြန်းနာဖြစ်တဲ့ burmese.voanews.com ကနေအခုထုတ်လွှင့်နေတဲ့တပြိုင်တည်းမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမှာကတော့သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးမှာပဲသူတို့နှစ်ဦးဘာတွေဆွေးနွေးခဲ့တယ်လဲဆိုတာနဲ့ရှေ့ဘယ်လိုမျှော်လင့်ထားကြတယ်လဲဆိုတာကို VOA အတွက် Greta Van Susteren ကသမ္မတထရမ့်ကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်ရှင်
။ What surprised you today?
ကျွန်တော်အနေနဲ့ပတ်သက်လို့ဘာများအံ့အားသင့်စရာတွေဖြစ်ခဲ့ရပါလဲရှင်။
Really, he's got a great personality. He's a, you know,
သူဟာတကယ်ကိုနှစ်လို့စရာကောင်းတဲ့သူပါ။ခက်ပြပြောသမား၊သေသေးမွေ့မွေ့တသက်ရက်ညီတတ်တဲ့သူပါ။တကယ်ကိုပဲစိတ်ဆက်ညီနိုင်မှုပါ။သူ့ရဲ့ပြည်သူကိုလည်းချစ်ပါတယ်။ကျွန်တော်တို့တွေဆက်ဆက်တွေ့ချင်းမှာပဲအံဩလောက်စရာသဘောတူညီချက်တရားရပါတယ်။မြောက်ကိုရီးယားကိုနျူကလ িয়ার ကိမဲ့ရေလုပ်သွားဖို့ပါ။ဒါကူတော့ချက်ချင်းဆိုသလိုစတင်သွားမှာပါ။စစ်တင်းတုန်းကရုပ်လောင်းတွေကိုပြန်တယ်ဖို့အပါအဝင်အခြားကိစ္စတွေလည်းဆွေးနွေးဖြစ်ပါတယ်။စစ်တင်းကြံခဲ့တဲ့ရုပ်လောင်းတွေပြန်တယ်ဖို့ကိစ္စကလူတွေအတွက်တော်လေးရေးကြီးပါတယ်။သူရဲ့မိသားစုတွေကကျွန်တော်ကိုစာလိုင်းရေးကြတယ်ပြောကြတယ်ကျေးဇူးပြုပြီးတော့ဒါကိုလုပ်ပြီးပါတယ်သူကလည်းသဘောတူပါတယ်စစ်တွင်းသစ်ဆုံးခဲ့တဲ့သူတွေရဲ့ရုပ်လောင်းတွေပြန်သိရေးသဘောတူညီချက်ဟာတကယ်ကိုကြီးမားတဲ့ရလတ်ပ
ါ So you put the human rights issue
ဒီနေ့ဆွေးနွေးကြတော့လူ့ခွင့်ရေးကိစ္စကိုရောထက်သွင်းဆွေးနွေးပါသလားသူကရောဘယ်လိုတုံ့ပြန်ပါလဲ
very well I mean we obviously were talking about the denuclearization
ဆွေးနွေးချင်ရဲ့90ရာခိုင်နှုန်းလောက်ကနျူကလ িয়ার ဖြတ်သိမ်းကိစ္စတွေပြောကြတာပါဒါပေမဲ့အခြားကိစ္စတွေလည်းပါပါတယ်လူခွင့်ရေးကိစ္စလည်းထည့်ပြောဖြစ်ပါတယ်စစ်တွင်းတုန်းကကျွန်တဲ့ရုပ်လောင်းတွေကတော့အဓိကချက်ပါဒါတွေကိုသဘောတူညီချက်မှတ်တမ်းထဲမှာထည့်ထားပါတယ်သဘောတူညီချက်ဟာအားလုံးမျှော်မှန်းတာတဲ့ပို့ပြီးတော့ချက်လက်တော်များများပါဝင်ပါတယ
် Give me some sort behind
နောက်ပြည်အခြေအနေလေးတွေလည်းပြောပြပါအောင်ရှင်သူ့ကိုတစုံတရာရာဇသံပေးခဲ့တာမျိုးသူ့ဘက်ကရောတောင်းဆိုတာမျိုးရှိခဲ့ပါလားအပြန်အလှန်ဘယ်လိုတွေလုပ်ခဲ့ကြပါလဲ
Not an ultimate we know we've been dealing for
မရှိပါဘူးနိုင်ငံကြေးဝန်ကြီး Mike Pompeo ပါဝင်ကျွန်တော်ဘက်ကကိုယ်စားလှယ်နဲ့3လလောက်ကိုရှူပြီးတော့ညှိနှိုင်းခဲ့ရတာပါအချိန်တခုယူပြီးတော့ကျွန်တော်တို့ကြိုတင်ညှိနှိုင်းခဲ့ပြီးတော့မှအခုဒီနေ့ကျွန်တော်တို့လူချင်းတွေ့ပြတာပါကျွန်တော်အနေနဲ့25နာရီကြာလောက်မအိပ်မနေအချိန်ယူပြီးတော့ကိုညှိနှိုင်းခဲ့တာပါဒီအတွက်ကျွန်တော်ဂုဏ်ယူပါတယ်အဲ့ဒီအဖြေကအခုစပါပြီလူတန်းပေါင်းများစွာအသက်ဆုံးရှုံးစေမဲ့စစ်ကိုအဆုံးတက်လိုက်နိုင်တဲ့သဘောတူညီချက်တည်းရရလိုက်ပါပြီ
။ All right, what about our troops? Are they staying still?
ခင်ဗျားတွေနဲ့ပတ်သက်လို့ရောဘယ်လိုရှိပါလဲ။တောင်ကိုရီးယားမှာဆက်ပြီးထားမှာလား
။ Yeah, they're going to stay. We didn't even discuss that. That wasn't discussed.
ဒီတပ်ဖွဲ့တွေကရှိနေဦးမှာပါ။ဒါနဲ့ပတ်သက်လို့တော့မဆွေးနွေးပါဘူး။ဒါပေမဲ့ငွေကြေးအကုန်ကြတိတ်များတဲ့စီးပွားရေးပြင်ဆင်မှုတွေလုပ်တော့မှာမဟုတ်ပါဘူး။ဒါဟာတကယ်ကိုရန်လုံးမုန်းတီးမှုတွေပါ။ဒါတွေမလုပ်တော့ဘူးဆိုတာကိုသူတို့လည်းဝမ်းမြောက်မယ်ချင်ပါတယ်။ဒါပေမဲ့ဒါဟာအနေရတော့ရှိပါတယ်။စိတ်ဆင်နာကောင်းတဲ့ညှိနှိုင်းမှုတွေလုပ်နေပြီးတော့ကျွန်တော်တို့ဒီလိုမျိုးစီးပွားရေးပြင်ဆင်မှုတွေလုပ်ပါမှာမဟုတ်ပါဘူး။
All brought him to the table.
ဆယ်စုနှစ်တွေနဲ့ချီပြီးအပြန်အလှန်စင်အားချင်းချမှုတွေရှိနေရကနေကင်ကအခုလိုနှိမ့်နိုင်ရေးဆွေးနွေးပွဲပေါ်ရောက်လာတာလည်းရှင
်း Well actually I don't think there's been too much saber rattling
prior to ချင်းချမှုတွေကြီးကြီးမားဖြစ်ခဲ့တယ်လို့တော့ကျွန်တော်မထင်ပါဘူးခြေကားအဖြစ်သူတို့ကခက်စိတ်စိတ်နေတဲ့သဘောသာရှိပါတယ်သူတို့ကလည်းမပြောဘူးကိုယ်ကလည်းဘာမှပြောလို့မရဘူးကနဦးအပြန်အလှန်စကားစစ်ထိုးကြတာကတော်လေးရေးကြည့်တယ်လို့ကျွန်တော်ထင်တယ်ကိုယ်လည်းလည်းပြောရရင်တော့ကျွန်တော်အဲ့လိုမလုပ်ချင်ပါဘူးလူချို့ကလည်းကျွန်တော်အဲ့လိုပြောဆိုခဲ့တာကိုမှားတယ်လို့ထင်တယ်ဒါပေမဲ့အဲ့လိုမျိုးစကားစစ်ထိုးခဲ့တာမျိုးမရှိဘဲနဲ့တော့ကျွန်တော်တို့ဒီနေရာရောက်လာမယ်လို့မထင်ဘူးသူဘက်ကလည်းတခုလှုပ်ချင်တယ်သဘောတူညီချက်တခုရဖို့တကယ်ကိုလူလာတယ်လို့ကျွန်တော်ထင်ပါတယ
်။ဘာ
ကြောင့်ပါလဲရှင့
် Because ကျွန်တော်တို့အပြန်အလှန်ညှိနှိုင်းအလုပ်လုပ်ရမယ်ဆိုတာသူသိပါတယ်။အတိတ်ကာလတုန်းကလူတွေလုပ်ခဲ့တာကြည့်ပါအလုံးမဖြစ်ခဲ့ပါဘူး။ကျွန်တော်တို့အပြန်အလှန်ညှိနှိုင်းအလုပ်လုပ်လို့ရတယ်။ညှိနှိုင်းအလုပ်လုပ်ရမယ်ညှိနှိုင်းအလုပ်လုပ်မယ်ဆိုတာကိုသူသိပါတယ်။အခုဆိုရင်လုပ်နေကြပြီ။သိမကြသေးခင်ကဆိုလို့ရှိရင်မြောက်ကိုရီးယားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြင်းထန်ထန်ပြုမှုပြောခဲ့ကြတယ်။ဒါပေမဲ့အခုဒီနေ့ဆိုရင်ကျွန်တော်တို့သဘောတူလက်မှတ်ထိုးလိုက်ကြပြီ။လူတွေချင်တာတက်ကိုပို့ပြီးတော့ပြည့်စုံကျေပြန်းတဲ့သဘောတူညီချက်ပါ။ဒါဖြစ်လာနိုင်မယ်လို့ဘယ်သူမှထင်မထားဘူး
What do you think he thought of you after left?
ဆွနေဝဲပြီးရင်သူကဘယ်လိုတွေးလိမ့်မယ်လို့တွက်ထားပါလဲရှင
် I think he liked me and I like him and I
သူကကျွန်တော်ကိုသဘောကျမယ်လို့ထင်တယ်ကျွန်တော်လည်းသူ့ကိုသဘောကျပါတယ်အရင်တုန်းကကျဉ်းကျဉ်းတန်းတန်းကောင်းလေးဆိုတာကိုကျွန်တော်သိတယ်ဒါပေမဲ့အခုကျွန်တော်တို့တွေးကြတယ်တကယ်ကိုတင်တိမ်မွေ့မွေ့တသက်ရရရှိတဲ့သူပါသူ့ရဲ့ပြည်သူကိုချစ်တယ်သူ့ရဲ့တိုင်းပြည်ကိုချစ်တဲ့သူပါသူဟာကောင်းရမွန်ရာလူကျင်တဲ့ဒီအတွက်သူလှုပ်တာပ
ါ But he starved them
ဒီနေ့သူ့ကြောင့်ပဲသူ့ရဲ့ပြည်သူတွေငတ်မုတ်ခဲ့ကြတယ်နှိမ့်ဆက်ခံခဲ့ကြရတယ်မဟုတ်ဘူးလားရှင
် Look he is doing what
သူရှိကလုပ်ခဲ့တာတွေကိုမြင်တဲ့အချိန်သူလုပ်နေတာပါဒါပေမဲ့ဒီကနေ့မနေ့ကနဲ့လုံနေတဲ့သတင်းပတ်တွေကအချင်းကြီးပေါ်မူတည်ပြီးတော့ကျွန်တော်အလုပ်လုပ်ရမှာပါဆက်ပြီးပြောရရင်တော့အပြန်အလှန်စကားစစ်ထိုးတာတွေအရေးယူတန်ခတ်တာတွေမရှိဘဲနဲ့တော့ဒီလိုဖြစ်လာမှာမဟုတ်ပါဘူးအရေးယူတန်ခတ်မှုတွေကအရေးကြီးတယ်လို့ပဲအဲ့ဒါတွေကိုအချိန်ကုထီဆက်ထားမှာပါNuclear attack တသိရင်မစမချင်းဒီရည်ရွယ်မှုတွေဆက်ထားကြမှာပ
ါ Because this is voice America it will
be America America တန်ကနေထုတ်လွှင့်တာတွေကိုမြောက်ကိုရီးယားပြည်သူတွေကြားကြမှာပါတမန်အနေနဲ့မြောက်ကိုရီးယားပြည်သူတွေကိုဗာများပြောလို့ပါလဲရှင
် Well I think you have somebody that has a great feeling for them he wants to do right by them and
ခင်ဗျားတို့အတွက်တကယ်ကိုကောင်းမဲ့သူရထားတယ်လို့ကျွန်တော်ထင်ပါတယ်သူဟာခင်ဗျားတို့အတွက်ကောင်းရမွန်ရလုပ်ပေးခြင်းသူပါကျွန်တော်တို့ဆွေးနွေးညှိနှိုင်းရတာတော်လေးစဉ်ပြေပါတယ်တယောက်သဘောတယောက်နားလည်တယ်ပေါင်းဆက်နိုင်စွမ်းရှိတဲ့သူပါဒါအရေးကြီးပါတယ်ဘလောက်ပဲလှုပ်လှုပ်အဲ့လိုမျိုးတွဲမညီဘူးဆိုရင်တော့ဘာမှရလာမှာမဟုတ်ပါဘူးကျွန်တော်ပြောသလိုပါပဲစကတဲ့ကူကအဲ့လိုမျိုးတယောက်သဘောတယောက်သိလာတာပါဒါကြောင့်မို့မြောက်ကိုရီးယားအတွက်အကောင်းဆုံးဖြစ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။
ကျေးဇူးပါပဲတမရရှင
်။ VOE အတွက် Greta Van Susteren ကတမရထရမ့်ကိုတွေးဆမေးမြန်းထားတာပါရှင်။ VOE ရဲ့အင်္ဂါညနေခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါရယ်။အခုနားဆင်ရမယ့်သတင်းလွှာမှာတော့ရန်လိုတိုက်ခိုက်ခဲ့သူတွေအကြားအမှန်တကယ်ပဲမိတ်ဆွေအဖြစ်လက်တွဲနိုင်နေဆိုတာကိုတမိုင်းကအကြင်ကြင်တက်တည်ပြခဲ့ပြီးပါပြီဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံအပြီးဒီကနေ့စင်ကာပူမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။နှစ်နိုင်ငံဆက်ဆံရေးတမိုင်းဒေသဖို့ပြင်ဆင်နေပြီလို့ပြောဆိုသွားတဲ့တစ်ချိန်တည်းမှာမြောက်ကိုရီးယားရဲ့လူအခွင့်အရေးအခြေအနေကနျူကလ িয়ার ဖျက်သိမ်းရေးကိစ္စပြီးရင်အမေရိကန်ပြည်ထောင်စုအနေနဲ့အဓိကဦးစားပေးဆွေးနွေးမယ့်ကိစ္စဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။မကင်ပြူတွေကကောက်နှုတ်တင်ပြပါမယ်ရှင
်။အမေရိကန်ပြည်သူတွေရဲ့ကိုစားငြိမ်းချမ်းရေးမျှော်လင့်ချက်ရည်မှန်းချက်နဲ့သတင်းစကားတွေပါချင်ပါတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားဥက္ကဋ္ဌကင်ဂျွန်အွန်းနဲ့တွေ့ဆုံတဲ့သမိုင်းဝင်ဆွေးနွေးပွဲကြီးအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာသူ့တိုင်းပြည်ကပြည်သူတွေရဲ့ပုံမတောက်ပါတဲ့အနာဂတ်အတွက်ဦးတည်ပြီးတော့ရဲရင်တဲ့ပရမဆုံးခြေလှမ်းတွေလှမ်းခဲ့သူလို့သမ္မတထရမ့်ကပြောဆိုသွားပါတယ်။နိုင်ငံဆက်ဆက်ရေးနဲ့ပတ်သက်ပြီးတော့လဲ
We're prepared to start a new history and we're ready to write a new chapter between our nations. Nearly 70 years ago, think of that.
တမိုင်းသိက်ကိုစားဖို့ကျွန်တော်တို့ပြင်ဆင်ထားသလိုနှစ်နိုင်ငံကြားစာမျက်နှာသစ်ရေးဖို့လဲကျွန်တော်တို့အဆင်သင့်ဖြစ်နေပါပြီ။နှစ်ပေါင်း80နီးပါးကိုပြန်ကြည့်ရင်တွေးကြည့်ရင်ကိုရီးယားကျွန်းဆွယ်မှာတောက်လောင်ခဲ့တဲ့အလွန်အကျွံတွေးထွက်တန်ယိုပြည်ပခန့်တွေကြားရဲရင်နဲ့ထောင်တောင်းနဲ့ချီတဲ့အမေရိကန်တွေအပါအဝင်မရေတွက်နိုင်တဲ့သူတွေတေဆုံးခဲ့ရပါတယ်စစ်ပြင်းရင်ရေးအတွက်သဘောတူညီချက်မရသေးသလိုစစ်ကဘယ်တော့မှအဆုံးမတက်ခဲ့ပါဘူးအဆုံးတက်တဲ့နေ့ကိုမရောက်ခဲ့ပါဘူးဒါပေမဲ့ဒီစစ်ပွဲမကြခင်အဆုံးတက်မယ်လို့မျှော်လင့်ပါတယ်မကြခင်အဆုံးတက်ပါလိမ့်မယ်အတိတ်ဟာအနာဂတ်ကိုပုံဖော်အတိတ်ပဲဖွင့်လို့မရပါဘူးမနေ့ကပြိပခတွေကြောင့်မနက်ဖြန်ရဲ့စစ်ကိုအဖြစ်ခံလို့မရပါဘူးရန်လိုတိုက်ခိုက်ခဲ့သူတွေအကြားတကယ်ပဲမိတ်ဆွေတွေဖြစ်နိုင်တယ်ဆိုတာကိုသမိုင်းကအချိန်ချင်းတက်တည်ပြခဲ့ပြီးပါပြီ
နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်အခိုင်အမာလှုပ်ဆောင်ဖို့ကင်ချောအုံဘက်ကကတိပေးထားသလိုဒီလိုဖျက်သိမ်းရေးမှာကတိကဝတ်နဲ့အညီဆောင်ရွက်သွားရေးကိုလိုအပ်တဲ့စစ်ဆေးမှုတွေလှုပ်ဆောင်သွားမယ်လို့သမ္မတထရမ့်ကသတင်းတောက်တွေကိုပြောဆိုပါတယ်။နျူကလ িয়ার လက်နက်ဖျက်သိမ်းလိုက်တဲ့အတွက်မြောက်ကိုရီးယားဘက်ကနိုင်ငံတကာနဲ့ကုသန်းရောင်းဝယ်ခွင့်နောက်ကုန်သွယ်ခွင့်နဲ့အတူပြည်သူတွေရဲ့ကြွယ်ဝချမ်းသာဖို့အခွင့်အလမ်းတွေကိုရရှိသွားလိမ့်မယ်လို့သူကအလေးနဲ့ပြောဆိုပါတယ
်။ Tremendous 24 hours. We've had a tremendous 3 months, actually, because this has been going on for... There is no limit to what North Korea can achieve when it gives up its nuclear weapons and embraces commerce and engagement...
Nuclear lanak o son pye bi kutan yang wae yi kaisa rui lo me jan ne gaba ne thi twe sat san ne atwa myauk korea bat ga pyan ya nai na rui ga akan tat ma shi ba u okkhata kim a nei ne a yin ga lu rui ma ya kae bu de a khwin lan rui go ya ni ba de ကြီးမြတ်တဲ့လုံခြုံရေးခေတ်တခုကိုတည်ဆောက်နိုင်ပြီးသူ့ရဲ့ပြည်သူတွေကြွယ်ဝချမ်းသာအောင်လုပ်နိုင်တဲ့ခေါင်းဆောင်တယောက်အနေနဲ့တမိုင်းမှာမှတ်တမ်းတင်ကြမှာပါ။ဥက္ကဋ္ဌခင်နဲ့ကျွန်တော်တို့သဘောတူလက်မှတ်ရေးထိုးခဲ့တဲ့အတိုင်းကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိုခိုင်ခိုင်မာမာမပြောင်းလဲပဲလှုပ်ဆောင်မယ်လို့သူ့ဘက်ကကြေညာထားပါတယ်။ဒီသဘောတူညီချက်ကိုအမြန်ဆုံးအကောင့်ထဲပေါ်ဖို့လဲကျွန်တော်တို့အစည်းအဝေးညှိနှိုင်းခဲ့ကြပါတယ်
။တောင်ကိုရီးယားနိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဆက်ပြီးတော့ထားရှိတဲ့တစ်ချိန်ထဲမှာအကုန်ချများတဲ့စီးရီးအရာရှင်ပြိုင်တဲ့လက်ချက်မှုတွေကိုတော့ဆက်လက်လှုပ်ဆောင်မှာမဟုတ်ဘူးဆိုပြီးဒီသတင်းစာရှင်းလင်းပွဲမှာပဲပြောဆိုသွားပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေဖျက်သိမ်းပစ်တဲ့အထိအရေးယူပိတ်ဆို့မှုတွေကိုဆက်ပြီးတော့ပြဋ္ဌာန်းသွားမယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောဆိုသွားပါတယ်ရှင်
။ဘတ်ကင်ဖြူထွေးပြောပြပေးခဲ့တာပါ။ဒီကနေ့ညနေခင်းအစီအစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်နားဆင်ရမှာကတော့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့တမိုင်းဝင်ထိပ်သီးဆွေးနွေးပွဲအောင်အောင်မြင်မြင်ပြီးဆုံးသွားပြီးရလဒ်ကောင်းတွေထွက်ပေါ်လာတဲ့အပေါ်မြန်မာနိုင်ငံကကြိုဆိုလိုက်ပါတယ်ဒီထိပ်သီးစည်းဝေးကိုစင်ကာပူနိုင်ငံမှာကျင်းပနိုင်တဲ့အတွက်ဒါဟာအာဆီယံနိုင်ငံတွေရဲ့အောင်မြင်မှုအဖြစ်မှတ်ယူကြောင်းလည်းပြောဆိုလိုက်ပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ဒီကနေ့မနေ့စင်ကာပူနိုင်ငံမှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ရဲ့ဆွေးနွေးပွဲဟာအောင်အောင်မြင်မြင်ပြီးဆုံးခဲ့တယ်လို့အချက်၄ချက်ပါသဘောတူညီချက်တရက်ကိုလည်းနှစ်ဖက်ခေါင်းဆောင်တွေအကြလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။နှစ်ပေါင်း80နီးပါးကြာတင်းမာခဲ့တဲ့နိုင်ငံခြားမှာဆက်ဆံရေးအသည့်ထူထောင်လိုက်နိုင်တဲ့အပေါ်မြန်မာနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးဟန်ကကြိုဆိုကြောင်းပြောပါတယ
်။ဟိုမြင်မှတ်ထားတဲ့ကိစ္စကြီးတစ်ခုပေါ့နော်။အခုလိုခေါင်းဆောင်တို့ကြာဟိုဆွေးနွေးပွဲအောင်မြင်စွာကျင်းပနိုင်တယ်ဒါအပြင်အခုတကယ်အခုဟိုအရေးကြီးတဲ့အဲသဘောတူညီချက်တွေလည်းလက်မှတ်ထိုးနိုင်တာတော့ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ထားတဲ့ကမ္ဘာလုံးကကြိုဆိုကြမယ့်ကိစ္စပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့လည်းဒီလိုဟိုအစည်းအဝေးအောင်မြင်တာရဲ့အစည်းအဝေးကရလက်ကောင်းလို့ရရှိတာကိုမြန်မာအစိုးရအနေနဲ့ကြိုဆိုသွားမယ်ဆိုတာကျွန်တော်တို့ချိန်ညှိထုတ်ပြန်ဖို့လည်းရှိနေပါတယ်လုပ်နေပါပြီ
နိုင်ငံကြားရရှိတဲ့ MIA ကကိုရီးယားစစ်ပွဲအတွင်းပျောက်ဆုံးသွားသူတွေအရေးအဖြစ်ကိုရီးယားကျွန်းဆွယ်မှာအနုမျိုးလက်နက်လုံခြုံရေးသင်းရေးကိစ္စသဘောတူညီချက်ရရှိတဲ့အပေါ်အားရကြောင်းလည်းသုံးသပ်ပြောဆိုပါတယ်
ဟုတ်အခုဒီမှာတော့ကျွန်တော်တို့ဒီကြီးလိုက်လောက်တော့เนาะဒီ comprehensive agreement ပေါ့နော်ဒီထဲမှာကျွန်တော်တို့ဟိုဂျန်ရဲ့အချက်အလက်တွေအပြင်ပေါ့နော်ဒီနိုင်ငံကြားဆက်လက်ဆောင်ရွက်ရမယ့်ဥပမာ MIA လိုကိစ္စမျိုးတွေအပြင်ကျွန်တော်တို့အဓိကနိုင်ငံတကာကနေပြီးတော့တော်တော်လင်းတကြီးစောင့်စားနေတဲ့ complete denuclearization in Korean peninsula ပေါ့နော်ဒါလေးကဒီ commit လုပ်ခဲ့တယ်ဒါအင်တန်အရေးကြီးတဲ့အချက်လို့ကျွန်တော်တို့အနေနဲ့မြင်ပါတယ်ဗျာ
သမိုင်းဝင်အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲကိုစင်ကာပူနိုင်ငံမှာကျင်းပနိုင်ခဲ့တဲ့အတွက်ဒါဟာအာဆီယံဒေသအတွက်အောင်မြင်မှုဖြစ်ကြောင်းလည်းဆက်ပြောပါတယ
်ကျွန်တော်တို့အနေနဲ့တိအချက်ပေါ့နော်ဒီအစည်းအဝေးကိုဒီတလောက်ဒီ historic summit ပေါ့เนาะဒီတမိုင်းဝယ်အစည်းအဝေးကိုကျွန်တော်တို့ ASEAN နိုင်ငံတနိုင်ငံကနေပြီးတော့ကျင်းပပြုလုပ်ခွင့်ရရှိပေးတာလဲဒါ ASEAN အတွက်ဒါကုန်တက်စီတဲ့အချက်တစ်ခုလို့ကျွန်တော်မြင်ပါတယ်ဒီအတွက်လဲကျွန်တော်တို့ ASEAN ရဲ့လက်ရှိဥက္ကဋ္ဌဖြစ်တဲ့စင်ကာပူကိုလဲကျွန်တော်တို့အများကြီးကျေးဇူးတင်ပါတယ်စင်ကာပူတစ်ခုတည်းမဟုတ်ဘဲနဲ့ ASEAN ရဲ့ဒါအောင်မြင်မှုတစ်ခုလဲဖြစ်တယ်လို့ကျွန်တော်တို့တော့မှတ်ယူပါတယ်ခင်ဗျာ
နိုင်ငံရေးလေးတာတုံးသက်သူဒေါက်တာရန်မျိုးသိန်းကတော့အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဟာဒုတိယကမ္ဘာစစ်နောက်ပိုင်းနှစ်နိုင်ငံဆက်ဆံရေးအတွက်ကြီးမားတဲ့သမိုင်းအချိုးအကွေးတစ်ခုဖြစ်ကြောင်းတုံးသက်ပြောဆိုပါတယ်။အရင်ကဒီလိုထိပ်သီးဆွေးနွေးပွဲတွေမရှိခဲ့ပေမဲ့နှစ်နိုင်ငံအကြားမှာသဘောတူညီချက်တချို့ရရှိခဲ့ဘူးကြောင်းနဲ့ဒီသဘောတူညီချက်တွေဟာအကောင့်ထဲဖော်မှုနဲ့နိုင်ငံတကာဝန်ရံမှုအားနည်းခဲ့တာကြောင့်မအောင်မြင်တာတွေရှိခဲ့ကြောင်းထောက်ပြပါတယ်။လက်ရှိရရှိထားတဲ့သဘောတူညီချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်ဒေါက်တာရံမျိုးသိန်းကအခုလိုပြောဆိုပါတယ
်ဒီနေ့ဟိုလက်မှတ်ရေးထိုးတဲ့သဘောတူညီချက်နဲ့ပတ်သက်ပြီးတော့ ရေရှိအမြင်ရှိရှိပေါ့လေနိုင်ငံတကာရဲ့ဝန်ရံမှုနောက်ပြီးတော့တောင်ကိုရီးယားဂျပန်တရုတ်ရုရှားဒီနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုအဲ့ဒါတွေဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ
်ဒါအပြင်ယုံကြည်မှုနဲ့နားလည်မှုတိဆောက်ရေးဟာအရေးပါတယ်လို့ရှုမြင်ကြောင်းလည်းဆက်ပြောပါတယ
်နောက်ပြီးတော့ဒီမြောက်ကိုရီးယားနဲ့ဒီအမေရိကန်ကြားသဘောတူညီချက်တွေကိုပေါ်ဆောင်တဲ့နေရာမှာနော်နှစ်နိုင်ငံစလုံးကအင်မတန်မှဖြည့်လွယ်ရှားလွယ်ပြီးတော့ပိန်မွေ့တဲ့နော်ဟိုကာလတစ်ခုကိုဖြတ်သန်းမှာဖြစ်တဲ့အတွက်ကြောင့်မလို့နောက်ထပ်အခြားမှာယုံကြည်မှုနားလည်မှုကိုမြင့်မြင့်မာမာတည်ဆောက်နိုင်မှုအရေးကြီးတယ်လို့မြင်တယ်။ယုံကြည်မှုနားလည်မှုဘဲချော်ရဲ့အခြေအနေတွေတုံ့ပြန်လာတဲ့အခါမှာနော်စပွဲပိုင်းမှာတွေ့ဆုံဆွေးနွေးပြီးအဖြေရှာနိုင်မှုကအဓိကကျတယ်လို့မြင်တယ်။လွန်ခဲ့တဲ့ကာလတွေမှာသဘောတူညီချက်တွေပြည့်ရင်းနေရတဲ့အဓိကအကြောင်းရင်းကတော့ယုံကြည်မှုနားလည်မှုတည်ဆောက်တဲ့အပိုင်းမှာအားနည်းနေတယ်။နောက်ပြီးတော့ယုံကြည်မှုနားလည်မှုဘဲချော်ရဲ့အခြေအနေတွေမှာနိုင်ငံရေးကတွေ့ဆုံဆွေးနွေးအဖြေရှာနိုင်မှုနှောင့်နှေးခဲ့တယ်လို့အဲ့ဒီလိုသုံးသပ်ပါတယ်။
ဒီနေ့ရရှိတဲ့သဘောတူညီချက်တွေထဲမှာအမေရိကန်နဲ့မြောက်ကိုရီးယားဟာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုဦးတည်ပြီးနှစ်နိုင်ငံပြည်သူတွေရဲ့သဘောဆန္ဒနဲ့အညီဆက်ဆံရေးအသစ်ကိုထူထောင်ဖို့ဆုံးဖြတ်ထားကြောင်းလည်းပါဝင်ပါတယ်။လောလောဆယ်မှာအမေရိကန်ဘက်ကပိတ်ဆို့မှုတွေရုပ်သိမ်းမှမဟုတ်ပေမဲ့တောင်ကိုရီးယားနဲ့ပူးတွဲစည်ရေးလေ့ကျင့်တာတွေကိုရပ်ဆိုင်းထားဖို့ရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်တယ်လို့စာရိုက်ကတဆင့်လဲစာရေးသားဆက်သွင်းနိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ဆိုပြီးပေးပို့နိုင်ပါတယ်ရှင်။အင်္ဂါနေ့ညနေခင်း VOA အစီအစဉ်တွေမကြခင်အဆုံးသတ်တော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့စင်ကာပူမှာဒီကနေ့လက်မှတ်ရေးထိုးလိုက်တဲ့သဘောတူညီချက်ထဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ဘက်ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လုံးဝကင်းစင်ရေးသူ့ရဲ့ခိုင်မာတဲ့ဂရီးကဝတ်ကိုထပ်ပြီးအမခံခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကတော့မြောက်ကိုရီးယားနိုင်ငံကိုလုံခြုံရေးအမခံချက်ပေးဖို့ကတိပြုခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်မှာတည်တံ့မဲ့ငြိမ်းချမ်းရေးကိုအတူဖော်ဆောင်ဖို့အမေရိကန်နဲ့မြောက်ကိုရီးယားကြားဆက်ဆံရေးသစ်တရထူထောင်ပြီးဆီအတွင်းပျောက်ဆုံးသွားသူတွေစစ်တုံးပန်းတွေရဲ့ကျဉ်းကျဉ်ရုပ်အလောင်းတွေကိုပြန်လည်ရှာဖွေရေးတို့အတွက်လည်းသဘောတူခဲ့ကြပါတယ်။အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့ရဲ့ဒီကနေ့စင်ကာပူမှာလုပ်တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲအပေါ်မှာအာရှဒေသနဲ့ကမ္ဘာတစ်လွှာခေါင်းဆောင်တွေကလည်းအကောင်းမြင်သဘောထားနဲ့တုံ့ပြန်ကြပါတယ်။ထိပ်သီးတွေ့ဆုံပွဲလမ်းကြောင်းပေါ်ကိုအထူးကြံမြောက်ကိုရီးယားနိုင်ငံရောက်လာစေဖို့တန်တမာရေးအရာချိုးဖောက်ခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကကိုရီးယားကျွန်းဆွယ်နျူကလ িয়ার လုံးဝကင်းစင်ရေးနဲ့ငြင်းချင်ရေးအတွက်မျှော်လင့်ချက်ကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုကနေကိုရီးယားစစ်ပွဲကိုတရားဝင်အဆုံးသတ်နိုင်မဲ့ငြင်းချင်ရေးသဘောတူညီချက်ကိုဥတည်နိုင်ဖို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးကလည်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့မိုးသည်ထန်ပြီးမြေပြိုကျတာကြောင့်၃နှစ်အရွယ်ရိုဟင်ဂျာဒုက္ခသည်ယောက်ျားကလေးတဦးသေဆုံးခဲ့ရပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ပြင်းထန်တဲ့မုတ်တုံရာသီအတွင်းပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။အာဖဂန်နစ္စတန်ဆိုရရဲ့တစ်ဖက်သက်အပြစ်ခတ်ရစဲရေးစပြီးတက်ရောက်ခဲ့ပြီးတဲ့နောက်ဒီကနေ့အင်ကာနစ်မှာတော့တာလီဘန်သဘုံတွေကခရိုင်တစ်ခုကိုဝင်ရောက်စီးနင်းပြီးနောက်တစ်ခုကိုပါထပ်ပြီးတော့ချိန်ချောက်နေပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လို့ရမှုကမတ်အီတန်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီကနေ့ညနေပိုင်း VOA အစီအစဉ်တွေကိုလိုင်းတိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေပြီးထုတ်လွှင့်ပေးခဲ့တာပါ။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။နောက်ထပ်နှစ်နာရီအကြာမှာကျမတို့တစ်ခါထပ်ပြန်ဆုံကြပါမယ်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Thank you.